မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်ဇွန်လ25ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေစပြီးတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါဆွတ်သွေးကြွတွေကိုတိုက်ခိုက်နေရတဲ့ဣရွတ်အစိုးရကိုကူညီဖို့အမေရိကန်စစ်ဘက်အကြံပေးတွေစတင်လှုပ်ဆောင်နေပြီလို့ပင်ကွန်ကပြောပါတယ်လိပြားနိုင်ငံမှာတော့လွှတ်တော်တဲ့အတွက်ပြည်သူတွေဒီကနေ့မဲပေးနေကြပါတယ်တောင်တရုတ်ပင်လယ်ပြင်ဆိုင်ရာမူဝါဒတွေရေးဆွဲချမှတ်နိုင်ဖို့တရုတ်နဲ့အာဆီယံအကြီးအကဲအရာရှိတွေအင်ဒိုနီးရှားနိုင်ငံမှာဒီကနေ့တွေ့ဆုံဆွေးနွေးနေကြပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့နိုင်ငံတကာကသတင်းတွေကိုတော့ကိုငင်းချမ်းနဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်ရခိုင်ပြည်နယ်ဝင်ကြီးချုပ်အဖြစ်နဲ့ဗိုလ်ချုပ်မောင်မောင်အောင်ကိုသမရကအစိုးပြုလိုက်ပါတယ်
။နောက်ဝယ်ရှင်တဲ့ဆန္ဒကတော့ရှိကြတာပေါ့။ဒါပေမဲ့ Constitution ကအသားစီလုပ်ထားတော့ဘာမှတော့ဆက်လုပ်လို့မရတဲ့သဘောမျိုးပါ
။ပြည်နယ်လွှတ်တော်အမှတ်တဦးဖြစ်တဲ့ဦးအောင်မြကျော်ရဲ့ပြောကြားချက်ပါ။နောက်သတင်းစာချနဲ့ထုတ်ဝေသူတွေကိုအစိုးရကစုံစမ်းမင်းမြန်နေတာတွေရပ်ဖို့မြန်မာစာနယ်ဇင်းကောင်စီယာယီကတောင်းဆိုလိုက်တဲ့အကြောင်းထိုင်းနိုင်ငံကပြည်နယ်စာထုတ်လုပ်မှုလုပ်ငန်းတွေမှာလူကုန်ကူးမှုနဲ့ကြေကျွန်သပွဲခိုင်းစေခံရမှုတွေဘလောက်ဆိုးဝါးနေတယ်လဲဆိုတာနဲ့အတူအိန္ဒိယနိုင်ငံဘက်မှာတော့အရက်ဖက်သုံးနျူကလ িয়ার စီမံကိန်းတွေတိုးချဲ့မဲ့အရေးတွေကိုဒီညနေခင်းမှာတင်ပြပေးမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကကြီးညာပေးကြမှာပါ
။ဆူနီအစ္စလာမ်စစ်သွေးကျွာတွေကိုနှိမ်နင်းရမှာအထောက်အကူဖြစ်စေဖို့အတွက်အရေးပေါ်အစိုးရတရက်ဖွဲ့စည်းဖို့တိုက်တွန်းချက်ကိုအီရတ်ဝန်ကြီးချုပ်နိုရီအယ်မလီခီကပယ်ချလိုက်ပါတယ်။ဒီလိုလှုပ်ဆောင်တာဟာဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်တာဧပြီလ30လွှတ်တော်ရွေးကောက်ပွဲတွေရဲ့ရလဒ်ကိုစန့်ကျင်တာဖြစ်တယ်လို့ဒီကနေ့ရုပ်မြင်သံကြားကနေပြောကြားတဲ့မိန့်ခွန်းမှာမစ္စတာမလီခီကပြောသွားတာပါ။ရွေးကောက်ပွဲလွန်အစိုးရတရက်ကိုဇူလိုင်လ1ရက်နေ့နောက်ဆုံးသတ်မှတ်ရက်အမီစတင်ဖွဲ့စည်းသွားမယ့်အကြောင်းဣရက်ခေါင်းဆောင်တွေကသူ့ကိုကတိပေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတနင်္လာနေ့တုန်းကပြောဆိုထားတာရှိပါတယ်။အမေရိကန်သမ္မတဩဘားမားနဲ့ဝန်ကြီးကယ်ရီတို့နှစ်ဦးစလုံးဟာဒီဣရက်မှာဆူနီနဲ့ခတ်လူနည်းစုတွေပါဝင်တဲ့အစိုးရတရက်ဖွဲ့စည်းဖို့ဣရက်ခေါင်းဆောင်တွေကိုတိုက်တွန်းနေတာဖြစ်ပါတယ်။မစ္စတာမလီခီဦးဆောင်တဲ့ဥရက်အစိုးရဟာလူထဲစုတွေကိုချန်လက်ထားပြီးဂိုင်းကနာဆွဲတင်းမာမှုတွေဖြစ်အောင်လုပ်နေတဲ့ဆိုရဲဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာပါဒီကနေ့သူ့ရဲ့မိန့်ခွန်းမှာတော့မစ္စတာမလီခီကအားလုံးညီညွတ်ကြဖို့တောင်းဆိုခဲ့ပါတယ်အယ်ခိုင်တာအဖွဲ့ခွဲတစ်ခုဖြစ်တဲ့ ISIL စစ်သွေးကြွအဖွဲ့တွေဟာဥရက်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေကိုဒီရက်ပိုင်းတွေအတွင်းမှာဆက်တိုက်ဆိုသလိုသိမ်းယူနေပါတယ်ရှင
်ယူကရိန်းအနေနဲ့ရုရှားအနေနဲ့ယူကရိန်းနဲ့ပတ်သက်ပြီးနိုင်ငံတကာဂရိကဝတ်တွေကိုလေးစားလိုက်နာမှုမရှိဘူး။အဲဒါကြောင့်ယူကရိန်းရဲ့စစ်အင်အားတိစောက်မှုကိုကနေ့ NATO နိုင်ငံသားရဲ့အစည်းအဝေးမှာဆွေးနွေးမယ်လို့ NATO အကြီးအကဲကပြောပါရယ်။နိုင်ငံသားရေးဝန်ကြီး John Kerry အပါအဝင်နိုင်ငံသားရေးဝန်ကြီးတွေဟာ Brussels မှာရုရှားနဲ့ဆက်ဆံရေးကိုပြန်ပြီးဆွေးနွေးမယ်။ဘယ်လိုဆက်လုပ်ကြမလဲဆိုတာဆုံးဖြတ်မယ်လို့ Under Fog Red Musan ကပြောပါရယ်။ယူကရိန်းနယ်စပ်တွေမှာဖြစ်နေတဲ့ရုရှားလိုလားသူခွဲထွက်ရေးသမားတွေနဲ့ယူကရိန်းလိုလားသူတွေအကြမ်းဖက်မှုတွေအဆုံးသတ်ဖို့ရုရှားအနေနဲ့မကူညီဘူးဆိုရင် NATO အုပ်စုဝင်နိုင်ငံတွေကပုံပြီးပြင်းထန်တဲ့ပိတ်ဆို့မှုတွေလုပ်သွားနိုင်ပါတယ်။ရုရှားသမ္မတဗလာဒီမီရပူတင်ရဲ့တောင်းဆိုချက်အရကနေ့မှပဲရုရှားတပ်တွေယူကရိန်းနဲ့ဆေလွတ်ဖို့ခွင့်ပြုချက်ကိုရုတ်သိမ်းကြောင်းရုရှားအထက်လွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ယူကရိန်းခွဲထွက်ရေးသမားတွေကိုရုရှားကပံ့ပိုးနေကြောင်း NATO ကဆွဆွဲထားပါတယ်။ဒါကိုရုရှားကငြင်းဆိုထားပါတယ်။မနေ့ကရုရှားနယ်စပ်အနီးမှာယူကရိန်းစစ်တပ်ကရဟတ်ယာဉ်ကိုရုရှားလိုလားသူခွဲထွက်ရေးသမားတွေကပစ်ချတဲ့အတွက်စစ်သား9ယောက်သေဆုံးခဲ့တယ်လို့ယူကရိန်းကပြောပါရယ
်။လီဗျားကောင်းဆောင်ဟောင်းမိုမာဂရာဖီကိုအာဏာကနေဖယ်ရှားခဲ့ခြင်းကစလို့တိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေအဆုံးသတ်နိုင်ရေးကြိုးပမ်းနေချိန်ဒီလီဗျားလွှတ်တော်တဲ့အတွက်ကိုယ်စလဲတွေရွေးကောက်တင်များဖို့ဒီကနေ့ပြည်သူတွေမဲပေးနေကြပါရယ်။လွှတ်တော်တဲ့နေရာပေါင်း200အတွက်ကိုယ်စလဲလောင်း1600ကျော်ရှင်းပြိုင်နေတာပါ။ဒီထဲကလွှတ်တော်နေရာ32နေရာကိုတော့အမျိုးသမီးကိုယ်စလဲတွေအတွက်ရည်ရွယ်ထားတာဖြစ်ပါရယ်။2012ခုနှစ်ကရွေးကောက်တင်မြောက်ခံခဲ့ရတဲ့တင်မြောက်ခဲ့တဲ့လွှတ်တော်နေရာမှာအခုဒီရွေးကောက်တင်မြောက်ကြမဲ့လွှတ်တော်ကိုယ်စားလှယ်တွေကနေပြီးတော့အစားထိုးနေရယူမှာဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့လကဝန်ကြီးချုပ်ရွေးချယ်မှုနဲ့ပတ်သက်လို့အချင်းများခဲ့တာအပါအဝင်မတည်ငြိမ်မှုတွေအချိန်ကြာအောင်လှုပ်ဆောင်ရကြနိုင်တယ်လို့လူတော်များများကတော့ဝေဖန်နေကြပါတယ်။ဒီကနေ့ရွေးကောက်ပွဲမှာမဲပေးနိုင်သူဦးရေတသန်းခွဲလောက်ရှိပေမဲ့လို့တိုင်းပြည်အရှေ့ပိုင်းဒေသကပြည်သူတွေအတွက်တော့ဒေသရင်းအကြမ်းဖက်မှုတွေအချိန်တော်ကြာဖြစ်ပွားနေတာကြောင့်မို့လို့မဲယုံတွေကိုတွားရောက်မဲပေးဖို့မှအခက်အခဲတွေရှိခဲ့ပါတယ်။2017ခုနှစ်ကမစ္စတာဂရာဖီကိုဖြုတ်ချရမှာပါဝင်ခဲ့တဲ့စစ်သွေးကြွတွေဟာလီဗျားနိုင်ငံအတွင်းမှာဆက်ရှိနေပြီးတော့ဒီကိုပိုင်နယ်မြေတချို့ကိုလည်းထိမ့်ချုပ်ထားတယ်လို့တချို့ကတော့တိုင်းပြည်ရဲ့ရေနံတင်ပို့မှုတွေကိုထိခိုက်အောင်အဓိကစိတ်ကမ်းကြီးတွေကိုထိမ့်ချုပ်ထားတာဖြစ်ပါတယ်ရှင
်။ online မှာတရုတ်ကစီးပွားရေးလျော့ဝှက်ချက်တွေခိုးယူတာဟာအမေရိကန်ပြည်ထောင်စုအတွက်နိုင်ငံတော်လုံခြုံမှုကိုချိန်ချောက်နေတဲ့အကြီးဆုံးအန္တရာယ်ဖြစ်တယ်လို့တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအသေးကပြောပါတယ်။ ကနေ့မှသူပြောကြားတဲ့ဒီမှတ်ချက်ဟာတန်မှတ်ဖြစ်လာတဲ့မတ်လကလေးကအမေရိကန်ပြည်ထောင်စုနဲ့တရုတ်ပြည်ရဲ့ဆက်ဆံရေးပေါ်မှာပထမဦးဆုံးမှတ်မှတ်ရရပြောကြားတဲ့စကားဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နဲ့အွန်လိုင်းပေါ်မှာဘလို့အပြုအမူအားခွင့်ပြုသင့်တယ်ဆိုတဲ့အပေါ်တော်တော်ကွဲပြားတဲ့သဘောမတူတာတွေရှိပါတယ်လို့စီးပွားရေးခေါင်းဆောင်တွေကိုပြောတဲ့မိန်ကုန်းထဲမှာထည့်သွင်းပြောကြားသွားတာပါ။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 1053ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဟူးနေ့ညနေခင်းဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့မူဝါဒတွေရေးဆွဲချမှတ်နိုင်ဖို့အတွက်တရုတ်နဲ့အာဆီယံပူးတွဲလုပ်ငန်းအဖွဲ့ကအကြီးအကဲအရာရှိတွေအင်ဒိုနီးရှားနိုင်ငံဘာလီမြို့မှာနှစ်ရက်တာတွေ့ဆုံဆွေးနွေးနေကြပါတယ်။ဒီအစည်းအဝေးကနေတောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့နိုင်ငံတွေလိုက်နာရမယ့်လှုပ်ထုံးလုပ်နည်းများဆိုင်ရာကြေညာစာတမ်းကိုတရုတ်ဝင်အကောင့်ထဲပေါ်ပြတ်တန်းနိုင်ဖို့ဖြစ်တယ်လို့ဒီလိုစီမင်းစည်းကမ်းတွေချမှတ်နိုင်အောင်ဘယ်လိုချင်းကဲဆောင်ရွက်ကြမလဲဆိုတာကိုအာဆီယံနဲ့တရုတ်အရာရှိတွေဆွေးနွေးနေတာပါ။လုံထုံးလုံနီးများဆိုင်ရာကြေညာစာတမ်းထွက်ပေါ်လာဖို့နဲ့ဤဥပဒေသားတွေချမှတ်ဆောင်ရွက်နိုင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့အစီရင်ခံစာမူကြမ်းတစ်စောင်ရေးဆွဲနိုင်ဖို့ကိုလည်းခေါင်းဆောင်တွေစဉ်းစားနေကြတာဖြစ်ပါတယ်။ဒီအစီရင်ခံစာမူကြမ်းကိုတော့လာမယ့်ဩဂတ်စ်လဒီမြန်မာနိုင်ငံနေပြည်တော်မှာကျင်းပမယ့်တရုတ်နဲ့အာဆီယံဝန်ကြီးများရဲ့နောက်ဆက်တွဲစီဝေးပွဲမှာတင်ပြသွားဖို့ဖြစ်ပါတယ်။အစောပိုင်းကတော့တရုတ်ဆိုရဟာအာဆီယံအဖွဲ့ဝင်တွေတက်တက်ကပဲဒီကြေညာစာတမ်းကိုထိထိရောက်ရောက်နဲ့အပြည့်အဝအကောင့်ထည့်ဖို့ဆောင်ရွက်သွားဖို့နဲ့လက်တွေ့ကျတဲ့ပင်လယ်ရေကြောင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့အဲ့ဒီကနေမှဒီလိုက်နာရမယ့်စီမင်းစည်းကမ်းတွေနဲ့ပတ်သက်ပြီးတော့ဆစ်ဆက်ညှိနှိုင်းမှုတွေတဖြည်းဖြည်းချင်းရှေ့ဆက်ဆောင်ရွက်သွားဖို့ဆိုတာကိုတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
တိုင်ဝမ်ကျွန်းစီတရုတ်နိုင်ငံကဝန်ကြီးအဆင့်တာဝန်ရှိသူတို့ကိုပထမဆုံးအကြိမ်ဖြစ်လွှတ်လိုက်ပြီးတော့ဒါဟာကျွန်းဆွယ်ဖြတ်ဆက်ဆံရေးမှာကြီးမားတဲ့အဆင့်တစ်ခုဖြစ်တယ်လို့တရုတ်အစိုးရအပေါ်သတင်းဌာနကခေါ်ဆိုလိုက်ပါတယ်။တရုတ်အစိုးရရဲ့တိုင်ဝမ်ရေးရာယုံအကြီးကဲကျန်းကြည်ကျွန်းဟာ၄ရက်ကြာခရီးစဉ်ရဲ့အစအဖြစ်ဒီကနေ့မှာတိုင်ဝမ်ကျွန်းရဲ့အဓိကလေဆိပ်စီကိုရောက်သွားပါတယ်။လက်ရှိအခြေအနေကိုထိမ့်သိမ်းထားဖို့နဲ့ငြိမ်းချမ်းချမ်းနဲ့ဖွံ့ဖြိုးတိုးတက်တဲ့လမ်းကြောင်းကိုရွေးချယ်ဖို့နှစ်နိုင်ငံလုံးမှတာဝန်ရှိတဲ့အကြောင်းသူကပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတရုတ်နိုင်ငံစီရောက်သွားခဲ့ပြီးလွန်ခဲ့တဲ့26နှစ်ကနှစ်ဖက်အကြားပြည်တွင်းစစ်ဖြစ်ခဲ့ပြီးကတည်းကတရုတ်နဲ့တိုင်ဝမ်အကြားပထမဦးဆုံးနိုင်ငံရေးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့တဲ့တိုင်ဝမ်တာဝန်ရှိသူဝမ်ယူချီနဲ့ကျန်းကြည်ကျွန်းဟာတွေ့ဆုံပါမယ်။ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတွေထဲမှာတော့နောက်ထပ်ကုံသွဲဆက်ဆံရေးယုံတိုးချက်ဖို့ပိုပြီးနီးကပ်တဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့အတွက်နှစ်ဖက်နယ်မြေတွေမှာကောင်စစ်ဝင်ယုံတွေဖွင့်လှစ်ဖို့စတဲ့ကိစ္စရပ်တွေပါဝင်ပါတယ်။ဆက်ဆံရေးနှွေးထွေးလာပေမဲ့လည်းတိုင်ဝမ်လူထုရဲ့အများစုကတော့တိုင်ဝမ်ရဲ့အဓိကစီဘာယီမဟာမိတ်ဖက်နိုင်ငံဖြစ်နေပြီးသားတရုတ်ပေါ်ထိုင်ဝမ်ကပိုပြီးမိခိုရတယ်လို့ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်
။တောင်ကိုရီးယားကရုသင်္ဘောစီဝါနှိမ့်ညွတ်ခဲ့တာသတင်းပတ်ဆက်ပဲကြားခဲ့ပြီးတဲ့နောက်အသက်မသေးချင်ရတဲ့အထက်တန်းကျောင်းသူကျောင်းသားတွေဒီကနေ့ပထမဆုံးအကြိမ်ကျောင်းပြန်တက်ကြပြီဖြစ်တယ်လို့ဒီဖြစ်ရဆူနဲ့ပတ်သက်တဲ့စိတ်ခံစားမှုတွေလည်းတဖန်ပြန်ပြီးပေါ်လာခဲ့ပါတယ်။သင်္ဘောနှိမ့်ညွတ်ရမှာပျောက်ဆုံးသေဆုံးသူအယောက်300ထဲမှာပါတဲ့ကျောင်းသူကျောင်းသားတွေကိုမိဘတွေနဲ့အတန်းဖော်တွေကဒီကနေ့ကျောင်းပြန်တက်တဲ့ဒီကျလာကြတဲ့ចောင်းသား80ကိုဒံဝန်အထက်တန်းចောင်းကိုအသွားလမ်းမှာထွက်ပြီးတော့နှုတ်ဆက်ခဲ့ကြတာဖြစ်ပါတယ်။မျက်ရည်တွေနဲ့အချင်းချင်းပွေဖက်နှုတ်ဆက်ခဲ့ကြပြီးတော့ဆရာဆရာမတွေကသူတို့ကိုနှင်းသိမ့်အပ်ပေးခဲ့ကြတာပါ။ចောင်းကြီးမစခင်မှာတော့အသက်ရှင်ကျန်ရည်သူចောင်းသားတဦးဖြစ်တဲ့ရှင်ယန်းကျင်ကចောင်းသူចောင်းသားတွေမိဘတွေနဲ့ဆရာတွေကိုစကားပြောခဲ့ပါတယ်။သိဆုံးသွားသူတွေအတွက်လှုပ်ပေးနိုင်တာဆိုလို့ဒီလူတွေနဲ့ပတ်သက်တဲ့အမှတ်တရတွေကိုသတိတရရှိနေဖို့ပဲဖြစ်တယ်လို့ဆိုပြီးတော့တောင်ကိုရီးယားနိုင်ငံသားတွေကိုလည်းသူတို့ကိုဘရော့မမေးမပြစ်လိုက်ပါနဲ့လို့သူကပြောသွားခဲ့ပါတယ်။နိမ့်မြုပ်ခဲ့တဲ့သင်္ဘောပေါ်ကဝန်ထမ်း15ဦးကိုတော့ခီးတဲ့တွေကိုကက်တင်ဖို့ဒီတာဝန်ပြက်ကွက်မှုလှစ်လူရှုမှုဆွဆွဲချက်တွေနဲ့တရားစွဲထားတာမှာဒီလူတွေကိုပထမဆုံးအချိန်ရုတ်ထုတ်ခဲ့ပြီးတရက်အကြာဒီကနေ့မှာပဲအခုလိုចောင်းသူចောင်းသားတွေចောင်းပြန်တက်တာဖြစ်ပါတယ်ရှင်။တခါဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအုပ်စုအဆင့်နောက်ဆုံးပွဲစဉ်တွေကိုရှင်ပြိုင်နေကြတာမှာဒီကနေ့တော့အုပ်စု E နဲ့ F ကအသင်းတွေရဲ့အဆုံးဖြတ်ပွဲတွေကိုရှင်ပြိုင်ကစားကြဖို့ရှိပါတယ်။အုပ်စု F ရဲ့အဓိကပွဲကတော့လက်ရှိအုပ်စုဘူဖြစ်နေတဲ့အာဂျင်တီးနားနဲ့နိုင်ဂျီးရီးယားတို့ရဲ့ပွဲဖြစ်ပါတယ်။သူတို့နှစ်သင်းတရေကြရဲဆိုရင်နှစ်သင်းစလုံးနောက်တစ်ဆင့်တက်နိုင်မှာဖြစ်ပေမဲ့တကယ်လို့အာဂျင်တီးနားကအနိုင်ရရဲဆိုရင်တော့အီရန်နဲ့ဘော့စနီးယားဟာဆီဂိုဗီနာတို့ပွဲမှာအီရန်ကအနိုင်ရအောင်ကစားပြီးနောက်တစ်ဆင့်တက်သွားနိုင်ဖို့အခွင့်အလမ်းရပါလိမ့်မယ်။အုပ်စုအီမှာပြင်သစ်အသင်းကနှစ်ပွဲနိုင်6မှတ်နဲ့အုပ်စုဘူဖြစ်နေပေမဲ့နောက်တစ်ဆင့်တက်ဖို့အခိုင်အမာမဖြစ်သေးပဲဒီကနေ့အီကွေဒေါ်နဲ့ကစားမယ့်ပွဲကအဆုံးဖြတ်ပေးပါလိမ့်မယ်။တကယ်လို့အီကွေဒေါ်ကပြင်သစ်ကိုအနိုင်ကစားပြီးတော့တပွဲနိုင်တပွဲရှုံးနဲ့သတ်မှတ်ရထားတဲ့ဆွစ်ဇာလန် ကနေပြီးတော့သုံးမှတ်ရထားတဲ့ဆွစ်ဇာလန်ကဒီနိုင်ပွဲမရှိသေးတဲ့ဟွန်ဒူရက်စ်ကိုအနိုင်ရမယ်ဆိုရင်တော့ပြင်သစ်တို့အိမ်ပြန်သွားနိုင်ရခြင်းရှိနေတာပါ။အင်္ဂါနေ့ကကစားခဲ့တဲ့ပွဲတွေထဲမှာလှုပ်လှုပ်ခက်ခက်အဖြစ်ဆုံးပွဲကတော့ဥရုဂွေးနဲ့အီတလီပွဲဖြစ်ပါတယ်။ဥရုဂွေးကတကူကိုမရှိနဲ့အနိုင်ရပြီးတော့နောက်တစ်ဆင့်တက်သွားပေမဲ့လည်းဥရုဂွေးတိုက်စစ်မှုလူးဝစ်ဆွာရက်စ်ကအီတလီကဂေါ်ဂီယိုကီယယ်လီနီရဲ့ပခုံးကိုကိုက်လိုက်ကြကိုရုံမြင့်တန်းကြအနည်းပြကွက်မှာတွေ့ခဲ့ရတာကြောင့်အခုခါမှာ FIFA ကစုံစမ်းနေပြီဖြစ်ပါတယ်ရှင်။
ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုငင်းချမ်းတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။ဒီကနေ့ချင်းပါတဲ့ရခိုင်ပြည်နယ်လွှတ်တော်မှာနေဆက်ရေးရာဒုတိယဝန်ကြီးဟောင်းဗိုလ်ချုပ်မောင်မောင်အောင်ကိုပြည်နယ်ဝန်ကြီးချုပ်အဖြစ်အဆိုပြုတဲ့နိုင်ငံတော်သမ္မတရဲ့အဆိုပြုလာကိုဖတ်ကြားပြီးတော့ကန့်ကွက်မယ်ဆိုရင်28ရက်နေ့နောက်ဆုံးထားတင်ပြဖို့လွှတ်တော်ဥက္ကဋ္ဌကကြီးညာခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုရခိုင်တိုင်းရင်းသားဖြစ်ဖို့ရွေးကောက်ခံကိုယ်စားလှယ်ဖြစ်ဖို့အတွက်တောင်းဆိုခဲ့တဲ့ရခိုင်အမျိုးသားပါတီကတော့ဖွဲ့စည်းပုံအခြေခံဥပဒေအရကန့်ကွက်ဖို့ခက်ခဲမယ်လို့ယူဆတဲ့အကြောင်းသုံးသပ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်လွှတ်တော်ရဲ့အရေးပေါ်အစည်းအဝေးကိုစစ်တွေမျိုးမှဒီကနေ့မနေ့10နာရီမှစတင်ခဲ့ပြီး10နာရီခွဲမှပြီးဆုံးခဲ့တာဖြစ်ပါတယ်။ပြည်နယ်လွှတ်တော်ရဲ့အရေးပေါ်အစည်းအဝေးမှာအဓိကဆောင်ရွက်ခဲ့တာတွေကိုရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးအောင်မြတ်ကျော်ကအခုလိုပြောပါတယ်
။ဒီကကတော့ကျွန်တော်တို့ဒီမှာတက်တော်တလွှတ်တော်ကိုယ်စားလှယ်ဦးကိုကျန်းသစ္စာကျင်းဆိုကြတာပေါ့။ဟောဘုရှုမမောင်းနဲ့နေပြီးကျွန်တော်တို့ဘုကြီးကျော်သူဧကရုဏရာကျန်းသစ္စာကျင်းဆိုပြီးသမတာသဝန်တော်ဘုဒီပိုင်းကိုလွှတ်တော်ဥက္ကဋ္ဌကဖက်ပြတာပေါ့။ဒီလိုဆိုရင်သမတာဘရာဘူရှုံမောင်မောင်ကိုဝန်ကြီးချုပ်အနေနဲ့ဆိုပြတယ်ဆိုပြီးလက်တော်ကိုတင်သွင်းတယ်ပေါ့ဒီဒီဆိုပြလို့နဲ့ပဲတက်ပြီးလက်တော်ကိုစလေတွေခေကကင်းခွဲမေးလူရှိတယ်ဆိုရင်ဖွေးစည်းပုံရှိခင်ဥပဒေမုံပေါင်းခေကနေပြီးကင်းခွဲနိုင်ဖို့အတွက်နေပြီးဆစ်ခဏရနေနောက်ဆုံးထားပြီးဆိုပြလို့ကိုတင်သွင်းကြပါဆိုပြီးအဲ့လိုမျိုးပြောတာပေါ့အဲ့ဒါပြောပြီးဒါနဲ့ဒုတိယနေ့အစည်းအဝေးကိုဆုံးစီရနေမှာဆက်လက်ကျင်းပမယ်ဆိုပြီးဒီနေ့အစည်းအဝေးကိုအဲ့လိုမျိုးရုပ်သိမ်းလိုက်တာပေါ့
။ရခိုင်မျိုးသားပါတီဟာရခိုင်ပြည်နယ်ဝန်ကြီးချုပ်ခန့်ထားမယ်ဆိုရင်ရခိုင်တိုင်းရင်းသားဖြစ်ဖို့ရွေးချယ်တင်မြှောက်ခံရတဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်ဖို့နဲ့ဒီမိုကရေစီနည်းအရလွှတ်တော်ကိုယ်စားလှယ်အများဆုံးနေရာရရှိထားတဲ့ရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ကိုခန့်အပ်ဖို့အတွက်ဒီလ23ရက်နေ့ကသဘောထားထုတ်ပြန်ထားပါတယ်။အခုလိုဗိုလ်ချုပ်မောင်မောင်အောင်ကိုအဆိုပြုတဲ့အပေါ်မှာရခိုင်အမျိုးသားပါတီကကန့်ကွက်ဖို့ရှိမရှိဆိုတာကိုဦးအောင်မြတ်ကျော်ကအခုလိုဆက်ပြောပါတယ်
။ကန့်ကွက်ရှင်တဲ့စင်တာကတော့ရှိကြတာပေါ့။ဒါပေမဲ့ Constitution ကအသားစီလုပ်ထားတော့ဘာမှတော့ဆက်လုပ်လို့မရတဲ့သဘောမျိုးပါ
။ဗိုလ်ချုပ်မောင်မောင်အောင်ဟာနေဆက်ရေးရာဒုဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကရခိုင်ပြည်နယ်တင်းကျင်းအေးချမ်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးဘိုးကော်မတီအတွင်းရေးမှူးနဲ့ပြည်ထောင်စုအဆင့်အရေးပေါ်ပေါင်းစပ်ညှိနှိုင်းရေးဌာနECC ရဲ့ဒုဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးချုပ်တာဝန်ထမ်းဆောင်တာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့ဦးအောင်မြတ်ကျော်ကပြောပါတယ်
။ ECC ရဲ့အဖွဲ့တစ်ခုလောက်လုံးုံနဲ့တော့ကျွန်တော်တို့ရခိုင်တပြေးနေလုံးကိုလုံနိုင်ပြီဆိုဒီပိုင်းကတော့အဲ့ဒါကတော့မဖြစ်နိုင်ပါဘူး။ရခိုင်တပြေးနေလုံးရေးကျွန်တော်တို့ဖွံ့ဖြိုးတိုးတက်မှုရခိုင်တပြေးနေလုံးရေးပညာရေးကျန်းမာရေးလူမှုရေးအုပ်ချုပ်ရေးအကုန်လုံးပိုင်းကင်တာကတော့တော်တော်ကြီးပြန့်ပါလိမ့်မယ်။အဲ့ဒါကြောင့်သူလှုပ်လာမယ့်ပိုင်းမှာမြန်ခိုင်ပြည်နယ်တစ်ခုလုံးအတွက်ကျွန်တော်တို့ဘလို့မျိုးသူကိုင်းတွေဖြစ်ရှိမလဲဆိုဒီပိုင်းကတော့ကျွန်တော်တို့လက်တော်ကိုယ်စားလှယ်တွေအနေနဲ့ရောတခြားပြည်သူတွေအနေနဲ့ကျွန်တော်တို့အများကြီးစောင့်ကြည့်ပြီးကျွန်တော်တို့တော့ကြာရမယ်လို့ပြီးကျွန်တော်အနေနဲ့ဒီနေ့စပါတယ်
ဝန်ကြီးချုပ်တဲ့အနေနဲ့စိန်ခေါ်ချက်တွေကတော့ရခိုင်ပြည်မှာဖြစ်ပွားနေတဲ့လူမျိုးရေးပြိပက္ခတွေကိုဖြည့်ရှင်းဖို့ဖြစ်ပြီးအခြားအချက်တွေကတော့တိုင်းဒေသကြီးနဲ့ပြည်နယ်၁၄ခုမှာဒုတိယအနှိမ့်ကျဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်ရဲ့စီးပွားရေးလူမှုရေးပညာရေးအခြေအနေတွေကိုမြှင့်တင်ဖို့ဖြစ်မယ်လို့ဦးအောင်မြတ်ကျော်ကသုံးသပ်ပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်အသစ်ဖြစ်ဗိုလ်ချုပ်မောင်မောင်အောင်ကိုအဆိုပြုထားတဲ့အပေါ်မှာတော့ကမန်အမျိုးသားတိုးတက်ရေးပါတီကကြိုဆိုကြောင်းပါတီရဲ့ဒုဥက္ကဋ္ဌဦးလာတိုးကပြောပါတယ်
ဘူဂျုံမမောင်ကရင်းနှောင်းကနေဇေရီးယားဒုဝန်ကြီးလုပ်ခဲ့တော့သူကခိုင်ပြင်းနေမှာလဲအဖွဲ့အစည်းတွေမှာလဲတကယ်ထိုက်တန်းတာဝန်တွေကိုထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သူ့ကိုဒီခိုင်ပြင်းနေဝန်ကြီးချုပ်အနေနဲ့မြင်းစင်းပြင်သွင်းနေဆိုရင်တော့ဒါလက်ခံကြိုဆိုရမှာပဲဗျာသူကရခိုင်နေနဲ့ကျွမ်းဝင်ပါတယ်တော်တော်လေးကိုဟိုကျွန်တော်အနေနဲ့ကတော့ကောင်းတယ်လို့တော့မြင်ပါတယ်ဗျာ
စစ်တွေမျိုးကတူးကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
ဟိုရခိုင်ပြည်နယ်မှာရှိတယ်ရခိုင်တိုင်းသားတွေအကုန်လုံးကတော့ဟိုရခိုင်ပြည်နယ်ဝန်ကြီးချုပ်ရာထူးနေရာကိုရခိုင်တိုင်းသားတယောက်ဖြစ်ဖို့ဆန္ဒရှိကြတယ်အခုလက်ရှိအနေအထားကတော့ဟိုရခိုင်တိုင်းသားမဟုတ်တဲ့ပုဂ္ဂိုလ်တယောက်ဖြစ်လာမဲ့အနေအထားမျိုးဖြစ်နေတယ်အဲလိုအနေအထားမျိုးမှာဟိုညင်းပယ်လို့လည်းရတဲ့အနေအထားမျိုးမဟုတ်တဲ့အတွက်ကြောင့်အခုအဖြစ်ဖြစ်လာမဲ့ဝန်ကြီးချုပ်ရဲ့ရခိုင်ပြည်ပေါ်စေတနာထားမှုပြီးလုပ်ငန်းကဏ္ဍတွေကိုဆိုင်တိုင်းသားလေးတော်တဲ့စောင့်ကြည့်ုံပဲရှိတယ်ဒီလောက်ပဲဆိုချင်ပါလိမ့်မယ်
ရှိခိုင်းပြည်နယ်လွှတ်တော်ကဗိုလ်ချုပ်မော်မောင်အောင်ကိုဝန်ကြီးချုပ်အဖြစ်တည်ပြုမယ်ဆိုရင်ဒါဟာလက်ရှိတမ်ဘရော်တာလွှတ်တော်ကိုယ်စားလှယ်ကိုပြည်နယ်ဝန်ကြီးချုပ်အဖြစ်ခန့်အပ်တာဒုတိယမြောက်ဖြစ်ပြီးကရင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်မှူးချုပ်ဇော်မင်းဟာလည်းတမ်ဘရော်တာကိုယ်စားလှယ်ကနေခန့်အပ်ထားသူဖြစ်ပါတယ
်။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။သောရရှင်များရှင်ပြည်တွင်းကသတင်းစာဂျာနယ်တွေကတာဝန်ရှိသူတွေကိုပြည်ရေးဝန်ကြီးဌာနသတင်းရဲတပ်ဖွဲ့ကခေါ်ယူဒီလတတိယဘက်ကဆလို့ဒီကနေ့အထိခေါ်ယူမေးမြန်းနေတာတွေကိုရပ်ဖို့အတွက်မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကဒီကနေ့မှတောင်းဆိုပါတယ်။အခုလိုပြည်ထဲရေးကခေါ်ယူမေးမြန်းတာတွေဟာဥပဒေနဲ့မညီတဲ့အတွက်လဲပြည်တွင်းသတင်းမီဒီယာတွေအနေနဲ့တွားရောက်ဖြေရှင်းနေစရာမလိုဘူးလို့လွတ်လပ်တဲ့သတင်းမီဒီယာတချို့ကလည်းပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
ပြည်ထောင်စုဝန်ကြီးဌာနအောက်ကသတင်းရတက်ဖွဲ့ကနေသတင်းမီဒီယာတွေကတာဝန်ရှိသူတွေကိုသတင်းစာဂျာနယ်တွေရဲ့ငွေကြေးလက်ပတ်မှုအခြေအနေနဲ့ပတ်သက်ပြီးတော့တောက်လျှောက်မေးမြန်းမှုတွေလုပ်နေတဲ့အပေါ်မှာရက်တက်ပေးဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကဒီကနေ့မှတောင်းဆိုခဲ့ပါတယ်။သတင်းမီဒီယာတွေကိုစင့်ခေါ်မေးမြန်းမှုဟာပြည်ထောင်စုဝန်ကြီးဌာနမှာလုပ်ပိုင်ခွင့်မရှိဘဲသတင်းမီဒီယာတွေကိုအခုလိုအာဏာပိုင်တွေဘက်ကမေးမြန်းတာဟာတော်ဝိုက်ပြီးတော့ချင်းချောက်တဲ့သဘောတက်ရောက်နေတဲ့အတွက်တင်ညာချက်ထုတ်ပြန်ပြီးတော့ကန့်ကွက်တာဖြစ်တယ်လို့လည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီရဲ့ပြောခွင့်ရှိသူဦးစောသက်ထွေးကပြောပါတယ
်။အဲ့ဒီညာထဲမှာတော့ကျွန်တော်တို့ကဒီလေဝင်ကြီးဌာနအခုလိုမီဒီယာတွေကိုခေါ်ယူပြီးတော့ဒီငွေကြီးခွာချောင်းတဲ့ပတ်သက်မေးမြန်းမှုတွေဒီကတွေ့တယ်ဒါတွေအားလုံးကသွယ်ဝိုက်ပြီးတော့သတင်းသမားတွေကိုချိန်ချောက်တယ်လို့ယူဆတယ်ဘာလဲဆိုတော့ဟိုသတင်းမီဒီယာတွေကတက်တော့ပေါ့ဒီကျွန်တော်တို့ကစစ်စစ်ကြကျွန်တော်တို့ကိုပိုင်ရက်တီရဲနဲ့စီကံရပတ်ပုံတင်ပြီးတော့ရက်တီနဲ့သတင်းမီဒီယာဖွဲ့စည်းရေးကြီးဒါတွေအားလုံးစင့်ခေါ်ပြီးမေးမြန်းပိုင်ခွင့်ရတော့ဒီလေဝင်ကြီးဌာနမှာမရှိဘူးဥပဒေချိုးဖောက်တယ်လို့ယူဆတဲ့တဖွဲ့တူဦးကိုသာခေါ်ယူပိုင်ခွင့်ရှိပြီးတော့ဒါတို့အားလုံးကိုခေါ်ယူပြီးတော့အင်းရမယ်လို့ဒီတဲ့ဒုဝင်ကြီးကလည်းပြောသွားတယ်ပေါ့မှာစာနယ်ဇင်းကောင်စီနေနဲ့သူကဟိုများစွာကိုစိတ်နှောက်ရဖြစ်ရတယ်ပေါ့လေနောက်တစ်ခုကဟိုဒါမျိုးဟာစာနယ်ဇင်းကောင်စီကိုချုပ်တင်အပြီးပြီးတော့မှမီဒီယာတွေကိုလည်းလုတ်တယ်ဆောင်တယ်ဘာလို့လဲဆိုတော့စာနယ်ဇင်းကောင်စီကလည်းနိုင်ငံတော်သမ္မတဖွဲ့ပြီးလည်းဖွဲ့ပြီးဖြစ်တဲ့အတွက်ဒီတဲ့ဝင်ကြီးဌာနရဲ့လုတ်ဆောင်ကြရအောင်သူကဖွဲ့ရဲ့ဤမှန်းချက်သွားတဲ့ဟိုလမ်းကြောင်းနဲ့လွှဲချော်နေတယ်လို့ယူဆတယ်ဆိုတာချက်ပြိုးပြီးပါပါတယ်ဒါကြောင့်မလို့ဆက်လက်ပြီးတော့မီဒီယာတွေကိုစင့်ခေါ်မြင်များချင်းပြုလုပ်ဖို့ကျွန်တော်တို့ကဟိုထုတ်ပြန်ထားတယ်
အခုလိုစာနယ်ဇင်းကောင်စီကထုတ်ပြန်ချက်ကိုပြည်တွင်းကသတင်းသမားတော်တော်များကလည်းလက်ခံတယ်လို့ပြောပါရတယ်။သတင်းမီဒီယာအဖွဲ့အစည်းတွေထဲမှာအမှန်တကယ်ပဲငွေကြေးအရှုပ်ရှင်ပြဿနာရှိရဆိုရင်သက်ဆိုင်ရာဝန်ကြီးဌာနတွေကပဲတိတိကျကျဥပဒေနဲ့အညီအဲ့ဒီသတင်းထဏာကိုအရေးယူဖို့လိုပြီးတော့အခုလိုသတင်းတပ်ဖွဲ့ကစောင့်နေတာဟာသဘောမကျတဲ့အတွက်စာနယ်ဇင်းကောင်စီရဲ့လက်ရှိထုတ်ပြန်ချက်ကိုလက်ခံတယ်လို့ပြည်တွင်းမှာတီးကြားလွတ်လပ်တဲ့သတင်းစာဆရာတဦးအနေနဲ့ယက်တည်နေတဲ့ဦးစီတော်အမင်းက VOA ကိုပြောပါရတယ
်။အဲ့သူပြောတဲ့ဥစ္စာမှန်ပါတယ်။ဒါဖြစ်လို့လဲဆိုတော့အစိုးရအနေနဲ့ဒီသတင်းစာထုတ်တဲ့လူ၊ဂျာနယ်ထုတ်တဲ့လူပေါ့နော်။မီဒီယာလုတ်ကင်တဲ့လူတွေနဲ့ပတ်သက်လို့ဘာကိုသိချင်တယ်လဲပေါ့။ဘာကိုသိချင်တယ်လဲဆိုတာကငွေကြေးရေးနဲ့ဘယ်သူတွေကပိုင်ဆိုင်တယ်၊အခွန်ကဘယ်လိုမျိုးဆောင်တယ်မဆောင်ဘူးပါညာဒါတွေနဲ့ပတ်သက်ရင်သူ့အလုပ်ကိုသူလုပ်ရမှာကဥမာစသုံးလို့ရှိတယ်။သူစုံစမ်းစစ်ဆေးရေးကသူကသူတမ်းရရှိတယ်ဆိုသူဝင်ပြီးတော့စစ်ပေါ့။အဲပြီးတော့မှအခွန်ဆောင်မထားဘူးပါညာအခွန်ပြဿနာတွေရှိတယ်ဆိုရင်ပြည်ရင်းခွန်ဦးကြီးဌာနတို့ကတော့နေပြီးတော့မှသူကဝင်စစ်ပေါ့။သူတို့ဝင်ပြီးတော့ခေါ်ယူမေးမြန်းပေါ့ဒါသူတို့လုပ်ရမယ့်အလုပ်တွေလေအေးပြီးတော့မှရေးတဲ့သားတဲ့ပုံမှာဟိုသဘောမကျဘူးမကြိုက်ဘူးဆိုရင်ဘယ်ဟာကဥပဒေနဲ့မညီဘူးလဲဘယ်ဟာဖြစ်ရင်ဟိုဥစ္စာပေါ့ဥပဒေကိုချိုးဖောက်ရရောက်တယ်လေအဲ့ဒါဆိုရင်လည်းတရားဥပဒေနီလန်းအရာသူတို့ဟိုဥစ္စာပေါ့တရားဆွဲတယ်တော့လွတ်လွတ်ရတာပဲရဲသတင်းတပ်ဖွဲ့နဲ့တော့ဘာမှလည်းမပတ်သက်ဘူးဘာမှလည်းဟိုခေါ်မေးဖို့လည်းအကြောင်းမရှိဘူးအဲ့တော့အခုဒီဂျာနယ်တိုက်တွေသတင်းစာတိုက်တွေကလည်းအခုကခေါ်ရဲဥစ္စာကိုသွားနေတာဟုတ်တကယ်လို့မသွားရင်ဒါဘာဖြစ်မှာလဲဒါလည်းရှိသေးတယ်အဲ့တော့မသွားပဲနေရမှာလေတကယ်တကယ်ကြရင်တော့ဒါဥပဒေချိုးဖောက်တာမှမဟုတ်ပဲသူကဥပဒေနဲ့အညီခေါ်ဖို့တော့လိုတာပေါ့
မြန်မာနိုင်ငံအကျဉ်းထောင်အဲ့ဥပဒေပြင်ဆင်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဇွန်လ23ရက်နေ့ကပြည်ထောင်တော်မှာပြည်ထောင်ဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းမေကွန်းလာရောက်ဖြေကြားစဉ်တုန်းကသတင်းထောက်တွေကဂျာနယ်တချို့ကိုစစ်ဆေးနေတဲ့အကြောင်းမေးမြန်းရမှာသတင်းဂျာနယ်တိုင်းတချို့ကတာဝန်ရှိသူတွေကိုခေါ်ယူမေးမြန်းတာဟာစစ်ဆေးတာမဟုတ်ပဲဂျာနယ်လုပ်ငန်းတွေရဲ့အခြေအနေကိုသိရှိလိုတာကြောင့်နှစ်ဖက်ဆွေးနွေးတဲ့သဘောထားဖြစ်တယ်လို့သူကပြန်လည်ဖြေဆိုခဲ့ပါတယ် ဇွန်လ20ရက်နေ့ကစပြီးတော့တောက်လျှောက်ဆိုသလိုသတင်းစာချန်နယ်တွေကတာဝန်ရှိသူတွေကိုသတင်းရတပ်ဖွဲ့ကသူတို့ရဲ့ရုံးခန်းမှာလာရောက်တွေ့ဆုံမှုစင့်ခေါ်မှုတွေရှိခဲ့ပြီးတော့ဒီကနေ့ဇွန်လ25ရက်မှာဆိုရင်လည်းပြည်တွင်းမှာထုတ်ဝေနေတဲ့မွန်တက်နေချာနယ်ရဲ့အေရာချုပ်ဦးအောင်တန်းကိုလည်းခေါ်ယူမေးမြန်းမှုတွေလုပ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲဒီကနေ့ဇွန်လ25ရက်နေ့မှာစန္ဒစင်းကောင်စီရဲ့ရုံးခန်းမှာမြန်မာနိုင်ငံတွင်းကျင့်သုံးမှုသမ္မတကလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တဲ့သတင်းမီဒီယာဥပဒေရဲ့နောက်ဆက်တွဲနေဥပဒေရေးဆွဲမှုနဲ့ပတ်သက်ပြီးတော့မီဒီယာတွေကိုခေါ်ယူပြီးတော့ချပြခဲ့ပါတယ်။သတင်းမီဒီယာနေဥပဒေမူကြမ်းကိုပညာရေးဝန်ကြီးဌာနကစန္ဒစင်းကောင်စီယာယီကပဲမူကြမ်းတရရေးဆွဲဖို့တာဝန်ပေးခဲ့တာပါ။ဒီနေဥပဒေမူကြမ်းကိုစန္ဒစင်းကောင်စီယာယီကရေးဆွဲပြီးတော့ပညာရေးဝန်ကြီးဌာနကိုပို့ပညာရေးဝန်ကြီးဌာနကတစင်ပြည်သူ့တော်ကိုတင်ပြမှလည်းဖြစ်ပါတယ်။ပြည်တွင်းကသတင်းသမားတွေရဲ့သတင်းရယူပိုင်ခွင့်နဲ့ပတ်သက်ပြီးတော့အခွင့်အရေးတွေရအောင်စန္ဒစင်းကောင်စီယာယီဘက်ကဒီနယူးဂရီထဲမှာထည့်သွင်းရေးဆွဲပေးထားတယ်လို့ဥစ္စာသတင်းကပြောပါတယ်။ဒါပေမဲ့သတင်းမီဒီယာဥပဒေမူကြမ်းရေးဆွဲတုန်းကလည်းစန္ဒစင်းကောင်စီယာယီရဲ့ရေးဆွဲမှုကို30ရာခိုင်နှုန်းလောက်နီးပါးပညာရေးဝန်ကြီးဌာနနဲ့လွှတ်တော်ဘက်ကဖြတ်တောက်ပြစ်ခဲ့တဲ့အတွက်အခုဒီနယူးဂရီမှာလည်းဘာတွေဖြတ်တောက်ခံရမလဲဆိုတာကတော့စောင့်ကြည့်ရအောင်မယ်လို့ဥစ္စာသတင်းကပြောပါတယ်ခင်ဗျာ
။ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။ဒေတာရင်းသတင်းဒီဘက်ကိုတခါလှည့်ချရအောင်ပါ။ထိုင်းနိုင်ငံဟာကမ္ဘာပေါ်မှာတတိယအများဆုံးပင်လယ်စာတင်ပို့တဲ့နိုင်ငံဖြစ်ပြီးနှစ်စဉ်ဒေါ်လာ 38,000 ကျော်ဘူးတင်ပို့ရောင်းချနေတာပါ။ဒါပေမဲ့လည်းငားနဲ့ပင်လယ်စာလုပ်ငန်းတွေမှာလူကုန်ကူးမှုတွေနဲ့အလုပ်သမားတွေကိုကြေးကျွန်သပွဲခိုင်းစေမှုတွေရှိနေတယ်ဆိုပြီးမကြသေးခင်ကထုတ်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာမှာဖော်ပြခံခဲ့ရပါတယ်။ထိုင်းနိုင်ငံရဲ့ပဇွန်နဲ့တူနာငားတင်ပို့တဲ့အဖွဲ့ကတော့ဒီဖော်ပြချက်တွေဟာမတရားသဖြင့်ဆွဆွဲချက်တွေသာဖြစ်တယ်လို့တုံ့ပြန်ပြီးအလုသမားသိမ်းနဲ့ချီရှိတဲ့သူတို့လုပ်ငန်းတွေထိခိုက်နေရတယ်လို့လည်းပြောဆိုကြပါတယ်။ VOA သတင်းတောက်စတိတ်ဟာမှဘန်ကောက်ကနေပေးပို့ထားတာကိုမတ်စုမြတ်မွန်ကတင်ပြပေးပါပါရှင်
။ထိုင်းနိုင်ငံကငါးဖမ်းလုပ်ငန်းဟာရွှေပြောင်းအလုသမားတွေကိုအဓိကအားထားရတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။ဒီလုပ်ငန်းမှာအလုသမားတွေကိုကြေးကျွန်တွေတစ်ဖွဲခိုင်းစေနေတယ်ဆိုတဲ့အထောက်အထားတွေကိုလူ့အခွင့်အရေးအဖွဲ့တွေနဲ့အနောက်တိုင်းမီဒီယာတွေကသတင်းဖော်ထုတ်ခဲ့ကြပါတယ်။မြန်မာနိုင်ငံသားမင်းမင်းချမ်းဟာဆိုရင်အသက်18နှစ်အရွယ်လွန်ခဲ့တဲ့10နှစ်တုန်းကငါးဖမ်းလေတစ်ခုမှာထိုင်းဘတ်ငွေ600တောင်မပြည့်တဲ့ငွေနဲ့လူကုန်ကူးသူတွေလိင်ညာရောင်းစားတာကိုခံခဲ့ရတယ်လို့ပြောပါတယ်။အဲ့ချိန်တိတ်မရပဲနဲ့နှစ်နဲ့ချီအောင်လို့နေရောညပါအလုပ်လုပ်ခဲ့ရပြီးတော့ဖျားနာချိန်မှာတော့မှနားခွင့်မရခဲ့ပါဘူး
။သူတို့နှိပ်စက်တာခံပြီးမှတေးရမှဆာရေထဲခုန်ချပြီးတော့တေးသွားတာကောင်းတယ်ပေါ့။စဉ်းစားလိုက်တော့စဉ်းစားလိုက်ပြီးတော့ကျွန်တော်ခုံချဖို့လုပ်တဲ့ချိန်မှာအနောက်ကတငယ်ချင်းတယောက်ကလာဆွဲသွားတယ်။ဆွဲပြီးတော့အားပေးစကားတွေပြောတယ်ပေါ့
။မင်းမင်းချက်ဟာဒီအင်ဒိုနီးရှားနိုင်ငံအမ်ဘွန်ကျွန်းမှာထွက်ပြေးပုန်းအောင်နေခဲ့ရပြီးတော့အခုနှစ်ရောက်တော့မှနိုင်ငံတကာရွှေပြောင်းအလုပ်သမားအဖွဲ့ IOM ရဲ့အကူအညီနဲ့နေရက်ပြန်နိုင်ခဲ့ပါတယ်။ဒီလိုအဖြစ်ပျက်တွေကိုကိုယ်တိုင်ကြုံခဲ့ရသူတွေရဲ့ပြောပြချက်တွေကြောင့်ပဲထိုင်းနိုင်ငံဟာလူကုန်ကူးမှုအဆိုးဆုံးဖြစ်နေတဲ့နိုင်ငံစည်းနဲ့မှာထည့်သွင်းခံခဲ့ရပါတယ်။ထိုင်းနိုင်ငံကပင်လယ်စာထုတ်လုပ်တဲ့လုပ်ငန်းတွေမှာအလုပ်လုပ်နေတဲ့အလုပ်သမား18ရာခိုင်နှုန်းကနေ59ရာခိုင်နှုန်းကြားဟာသူတို့စန္ဒမပါပဲအတင်းအကျပ်အခိုင်းခံနေရတယ်ဆိုတဲ့စစ်တမ်းတွေကိုမကြာခင်တုန်းကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနထုတ်ပြန်တဲ့အစီရင်ခံစာထဲမှာမိမောင်းထုတ်ပြခဲ့ပါတယ်။ဒါပေမဲ့ထိုင်းဂျူနာ၅လုပ်ငန်းရှင်များအတင်းကတော့ဒီအစီရင်ခံစာပါအချက်တွေကိုညှင်းဆန်ပြီးတော့အချက်အလက်တွေဟာမှားနေတယ်လို့ဝေဖန်ပါတယ်။အလုသမားတွေကိုကျင့်ဝတ်နဲ့အညီတရားမျှတတခိုင်းနေဆိုတာကိုအပြင်ကနေလာပြီးတော့လဲစစ်ဆေးနိုင်ပါတယ်လို့ထိုင်းငါးလုပ်ငန်းရှင်များအဖွဲ့အချီအကဲပန်နီစူဝမ်ဂျာနာဝက်ကပြောဆိုပါတယ်ထိုင်းနိုင်ငံကပဇွန်နဲ့ငါးလုပ်ငန်းတွေမှာအလုသမားတွေကိုခေါင်းပုံဖြတ်တာမရှိဘူးလို့သူကညင်းဆိုပါတယ
် Consumer perception we have to work on it we have to provide the truth if we keep lying sooner or later they'll discover
and now တွေရဲ့အမြင်ရှင်းအောင်ကျွန်တော်တို့အမှန်တန်ရှင်းပြတသက်ပြဖို့လိုပါတယ်ကျွန်တော်တို့ဘက်ကညာလို့ရှိရင်အနည်းနဲ့မြန်သူတို့ကမတရားလုပ်တာကိုသိသွားမယ်အခုချိန်မှာရင်ဆိုင်နေရတာတွေတက်ပို့ပြီးတော့ဆူတာတွေကျုံရနိုင်ပါတယ
်အလုသမားတွေကိုကြေးကျွန်တဲ့ဖွဲ့ခိုင်းစေတယ်ဆိုတဲ့သတင်းတွေကြောင့်ကြရရိုက်ခတ်မှုတွေဟာရှိနေပါတယ်နိုင်ငံတကာမှာပင်လယ်စာလက်လီရောင်းတဲ့လုပ်ငန်းကြီးတချို့ကထိုင်းနိုင်ငံစီကဝယ်ယူမှုတွေကိုဖျက်တောက်ခဲ့ပါတယ်အခုလိုမျိုးနိုင်ငံသားကဝယ်ယူနေသူတွေကသူတို့ကိုပင်လယ်စာဖြန့်ဖြူးနေတဲ့လုပ်ငန်းတွေထဲမှာအာဓမအလုတ်ခိုင်းခံရတာတွေမရှိဘူးဆိုတာသိကြအောင်လို့အစိုးရမဟုတ်တဲ့အဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်ဖို့ကိုလည်းစီစဉ်နေကြပါတယ်ရှင်
။မဆုမဲမြတ်မွန်ဆွစီတင်ပြခဲ့တာပါ။အိန္ဒိယဘက်ကသတင်းတပုတ်ကိုတင်ပြပေးခြင်းပါတယ်။အိန္ဒိယနိုင်ငံကနျူကလ িয়ার စွမ်းအင်ထုတ်လုပ်မှုကိုတိုးချဲ့ဖို့နီလန်းရှာဖွေနေတာနဲ့အမျှသူ့ရဲ့အရက်ဖက်နျူကလ িয়ার စက်ရုံတွေကိုနိုင်ငံတကာအမှုမျိုးစွမ်းအင်အေဂျင်စီကပို့ပြီးတော့ကြီးကြပ်နိုင်ဖို့ရာအတွက်ဖွင့်ပေးဖို့ဆုံးဖြတ်လိုက်ပါပြီ။ဒီလိုဆောင်ချက်ဟာဆိုရင်အိန္ဒိယတို့အနေနဲ့နျူကလ িয়ার ကုန်သွယ်မှုကိုမြှင့်တင်နိုင်မယ်။အရေးပါတဲ့ခြေလှမ်းတရက်ကိုလှမ်းလိုက်တာဖြစ်တယ်လို့ VOA သတင်းတောက်အန်ဂျနာပါစရီချာနယူးဒေလီမြို့ကနေသတင်းပေးပို့လာတာကိုနားဆင်ကြရအောင်ပါရှင်။ နျူကလ িয়ার ဆွမ်းရည်အသုံးပြုမှုမှာနိုင်ငံကတာဝန်ယူရမယ့်အချက်တွေကိုနိုင်ငံတကာအနုမျိုးဆွမ်းရည်အေဂျင်စီနဲ့သဘောတူညီခဲ့ကြတယ်လို့အိန္ဒိယနိုင်ငံသား၏ဝန်ကြီးဌာနရဲ့ပြောခွင့်အရဆီယာအက်ဂဘာဦးတင်ကပြောပါတယ
် The government has decided to ratify the additional protocol
ပြည်ညင်ရှင်အသေးစိတ်သဘောတူညီချက်နဲ့ပတ်သက်လို့အိန္ဒိယအနေနဲ့ထပ်လောင်းပြည်ညင်တရက်ကိုအတည်ပြုဖို့ဆုံးဖြတ်လိုက်ပါပြီဒါဆိုရင်အိန္ဒိယအနေနဲ့နိုင်ငံတကာစီးပင်းစည်းကမ်းတွေကိုလိုက်နာမယ်ဆိုတဲ့ကျွန်တော်တို့ရဲ့တန်တိတံကိုပြတ်တက်လိုက်တာလည်းဖြစ်ပါတယ
်ဒီပရင်းညင်းကိုသဘောတူအတည်ပြုလိုက်ရင်တော့နိုင်ငံတကာအနုမျိုးစွမ်းရည်အေဂျင်စီဘက်ကအိန္ဒိယရဲ့အရက်ဖက်သုံးနျူကလ িয়ার ဆက်ရုံတွေကိုအလွယ်တကူဝင်ရောက်စစ်ဆေးနိုင်မှာဖြစ်ပါတယ်အခုပရင်းညင်းကိုတော့နိုင်ငံတကာအနုမျိုးစွမ်းရည်အေဂျင်စီနဲ့အရင်ကသဘောတူညီချက်တွေကိုထည့်သွင်းအတည်ပြုမှာဖြစ်တယ်လို့နယူဒေလီအခြေစိုက်အိန္ဒိယကာကွယ်ရေးလေ့လာသုံးသပ်မှုအင်စတီကျူကရာဂျစ်နီယန်ကပြောပါတယ်
basically a confidence building measure that okay
ဒါကတော့အခြေခံအားဖြင့်ယုံကြည်မှုတည်ဆောက်တဲ့လုပ်ရပါကောင်းပြီဒီသဘောတူညီချက်ကိုကမ္ဘာကမပြည့်စုံဘူးလို့ရှုမြင်ထားတယ်ဒါဆိုရင်ကျွန်တော်တို့ကထပ်လောင်းပြီးတော့နောက်ထပ်အာမခံချက်တချို့ထပ်ပေးမယ
်ဒီလိုဆောင်ချက်ဟာဆိုရင်နိုင်ငံတကာနျူကလ িয়ার မပြန့်ပွားရေးပင်မလမ်းကြောင်းတွေကိုအိန္ဒိယကိုထည့်သွင်းနိုင်မဲ့အရေးကြီးတဲ့ခြေလှမ်းတစ်ရပ်အဖြစ်အမေရိကန်တို့ကရှုမြင်ချပါတယ်နယူဒေလီမြို့တော်ကသုံးသပ်သူတွေကတော့ဒီအချက်ဟာအိန္ဒိယအစိုးရတဲ့အနေနဲ့အမေရိကန်ပြည်ထောင်စုဂျပန်တို့လိုနိုင်ငံတွေနဲ့နျူကလ িয়ার ကုန်သွယ်မှုလုပ်ဆောင်လိုတဲ့အချက်ကိုပြသတာဖြစ်တယ်လို့ရှုမြင်ကြပါတယ်။အိန္ဒိယဝန်ကြီးချုပ်တနရင်ဒရာမိုဒီကဒီလာထဲမှာလွှတ်တော်မှာပြောကြားတဲ့ပထမဆုံးမူဝါဒရေးရာမိန့်ခွန်းမှာဆိုရင်လေနိုင်ငံရဲ့အကြီးအကျယ်မလောက်မငှဖြစ်နေတဲ့စွမ်းအင်လိုအပ်ချက်ကိုဖြည့်ဆည်းဖို့နျူကလ িয়ার စွမ်းအင်ဟာအဓိကဖြစ်လာမယ်လို့ရည်ညွှန်းပြောဆိုပြီးအရက်ဖက်သုံးနျူကလ িয়ার စွမ်းအင်စီမံကိန်းတွေဖွံ့ဖြိုးလာရေးကိုကတိပေးခဲ့ပါတယ်။အိန္ဒိယအနေနဲ့နျူကလ িয়ার စွမ်းအင်စက်ရုံနဲ့အတွဲဒေါ်လာတန်းထောင်နဲ့ချီရင်းနှီးမြှုပ်နှံမှုတွေကိုရှာဝေနေတာနဲ့အမျှအရက်ဖက်သောနျူကလ িয়ার လုပ်ငန်းအတွင်းမှာပူးပေါင်းဆောင်ရွက်လိုမှုတွေကတော့အတော်လေးမြင့်မြင့်မားမားရှိနေပုံရပါတယ်။အိန္ဒိယနဲ့အရက်ဖက်သောနျူကလ িয়ার ပူးပေါင်းဆောင်ရွက်မှုတွေကြေပြတ်အောင်လှုပ်ဆောင်ပါမယ်လို့ဂရိကဝတ်ရှိထားတဲ့အကြောင်းအမေရိကန်ပြည်ထောင်စုဘက်ကပြောဆိုပြီးဂျပန်တို့ကလည်းအိန္ဒိယနဲ့နျူကလ িয়ার ကုန်သွယ်မှုအစစ်မြစ်လှုပ်ဆောင်လို့ကြောင်းပြောဆိုထားတာပါ။အိန္ဒိယဟာနိုင်ငံတကာနျူကလ িয়ার ကုန်သွယ်မှုလုပ်ဆောင်ခွင့်ကို2008ခုနှစ်မှာအမေရိကန်ပြည်ထောင်စုနဲ့သဘောတူညီခဲ့ပါတယ်။ဒါပေမဲ့လို့လည်းနိုင်ငံခြားယင်းနှိမ့်မြုံနှံသူတွေကိုနျူကလ িয়ার ပိုင်ဆိုင်ခွင့်တားမြစ်တဲ့ပြင်းထန်တဲ့ဥပဒေကြောင့်မလို့အိန္ဒိယရဲ့အရက်ဖက်သုံးနျူကလ িয়ার စီမံကိန်းအပေါ်မှာယင်းနှိမ့်မြုံနှံမှုတွေကတော့ခက်နှင်းနှီးဖြစ်နေအောင်မှာဖြစ်ပါတယ ်။ဒီညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေအပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ Asia Set 7 ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်။အခုကတော့သတင်းချင်းချုပ်ကိုမတ်ခင်ဖြူထွေးကတလှည့်ကြီးညာပေးပါဦးမယ်ရှင်။
ဆူနီအစ္စလမ်စစ်သွေးကြွတွေကိုနှိမ်နင်းရမှာထောက်ကူဖြစ်စေဖို့အတွက်အရေးပေါ်ဆူရတရက်ဖွဲ့စည်းဖို့တိုက်တွန်းချက်ကိုအီရတ်ဝန်ကြီးချုပ်နူရီအယ်မလီခီကပယ်ချလိုက်ပါတယ်။ဒီလိုလှုပ်ဆောင်တာဟာဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်တာနောက်ဧပြီလ30ရွေးကောက်ပွဲတွေရဲ့ရလဒ်ကိုစန့်ကျင်တာဖြစ်တယ်လို့ဒီကနေ့ရုပ်မြင်သံကြားကနေပြောကြားတဲ့မေကွန်မှာမစ္စတာမလီခီကပြောဆိုသွားတာပါ။ကရုရှားဟာယူကရိန်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာကတိကဝတ်တွေကိုလေးစားလိုက်နာမှုမရှိဘူး။ဒါကြောင့်ယူကရိန်းရဲ့စစ်အင်အားတိဆောက်မှုကိုနေတိုးနိုင်ငံသားရေးအစည်းအဝေးမှာဒီကနေ့ဆွေးနွေးမယ်လို့နေတိုးအကြီးအကဲကပြောလိုက်ပါတယ်။နိုင်ငံသားရေးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီအပါအဝင်နိုင်ငံသားရေးဝန်ကြီးတွေဟာဘရက်ဆဲမှာရုရှားနဲ့ဆက်ဆံရေးကိုဒီပြန်လည်ဆွေးနွေးပြီးတော့ဘယ်လိုဆက်ပြီးလှုပ်ဆောင်ကြမလဲဆိုတာကိုဆုံးဖြတ်မယ်လို့နေတိုးအဖွဲ့အကြီးအကဲအန်ဒါဖိုရက်စ်မူဆန်ကပြောပါတယ်ရှင်။တခါတောင်တရုတ်ပင်လယ်ပြင်ဆိုင်ရာမူဝါဒရေးဆွဲချမှတ်နိုင်မှုအတွက်တရုတ်နဲ့အာဆီယံပူးတဲ့လုပ်ငန်းအဖွဲ့အကြီးအကဲအရာရှိတွေအင်ဒိုနီးရှားနိုင်ငံဘာလီမြို့မှာနှစ်ရက်တာတွေ့ဆုံဆွေးနွေးနေပါတယ်။ဒီအစည်းအဝေးကနေတောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့နိုင်ငံတွေလိုက်နာရမယ့်လှုပ်ထုပ်လုပ်နည်းများဆိုင်ရာကြေညာစာတမ်းကိုတရားဝင်အကောင့်ထဲပေါ်ပြတ်တမ်းနိုင်ဖို့ဖြစ်တယ်လို့ဒီလိုစီမီစီမံတွေချမှတ်နိုင်အောင်ဘယ်လိုချင့်ကဲဆောင်ရွက်ကြမလဲဆိုတာကိုအာဆီယံနဲ့တရုတ်အရာရှိတွေဆွေးနွေးနေကြတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမက်ခင်ဖြူထွေးချင်းညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်စင်စီထုတ်လုပ်ရမှုကတော့ကိုအောင်လွင်ဦးဖြစ်ပါတယ်ထံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audius Ridges ဖြစ်ပါတယ်ရှင် VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.